သနာတော်နှစ်2563နှစ်ကောဇာတက္ကရ1381ခုနှစ်ပြန်သူလဇန်2ရက်2019ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြနေ့ရန်ကုန်တိုင်းဒေသကြီးတဘွေမြို့တွင်ဖိုးစိန်လန်အမှတ်7နှစ် Best Western Green Hill Hotel Royal Lotus ကမ္ဘာတွင်ဆင်းကျင်းပပြုလုပ်အပ်သည့်သာသနာ့ပူဇာမြတ်မင်္ဂလာတရားအလှူတော်ထုဓမ္မသဘင်ခန္ဓာ၌ Best Western Green Hill Hotel မိသားစုနှင့် Best Western Chinatown Hotel မိသားစုတို့၏အမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောဓမ္မပရထေတနာမှဓမ္မတတ္တနှင့်ဘဝသင်္ကန်းစာများအပိုင်58တရားဒေသနာတော်မြတ်ဗုဒ္ဓရဲ့တရားဒေသနာတော်တွေထဲမှာဓမ္မပဒဆိုတဲ့ကျမ်းစာတစ်ခုဟာအပအဝင်ဖြစ်တယ်ခါရပုတ်ပေါင်း400ကျော်နဲ့မြတ်စွာဘုရားဟောကြားခဲ့တဲ့မသားဝေယခိုင်လိုင်းတစ်ဖွဲ့ဖြစ်တယ်အဆုံးမတရားတော်တွေဟာမတ္တမတ္တမိုးချီမာ။ဘာကြောင့်လို့ဆိုတော့လူသားတွေကိုအသိဉာဏ်ပေးတဲ့တရားတွေပဲဖြစ်နေမှာ။လောကမှာအသိဉာဏ်မှတပါးစဉ်းစားဉာဏ်မှတပါးစိတ်ပူပန်မှုတွေကိုကြော်ဖြတ်နိုင်ဖို့ဆိုတာတခြားနည်းလမ်းမရှိဘူး။ခန္ဓာရထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတနေ့မဟုတ်တနေ့ဥပ္ပံတော့ကနဲ့တွေ့ချာမှာဖြစ်တယ်။ယထာပိဒံခန္ဓာဟာဘသူခန္ဓာပဲဖြစ်ဖြစ်ယထာတဲ့ခန္ဓာငါးပါးဟာတဖြည်းဖြည်းအုံမင်းလာခြင်းယောဂဝိရဏတွေနဲ့ကြုံတွေ့ရခြင်းနောက်ဆုံးမှဘဝတိကုံဆုံးသက်ခြင်းဆိုတာဘသူမှရှောင်လွယ်လို့မရတဲ့အရာဖြစ်တယ်။ဒီကမ္ဘာလုံးမှာရှိတဲ့လူမျိုးမရွေးဘာသာမရွေးအလုံးစုံတွေ့ရတဲ့အရာကတော့ဥဉ္ဇဏချင်းသိချင်းလို့ဆိုတဲ့ဘဝဒုက္ခပဲဖြစ်တယ်။ဘယ်သူမှဘဝတစ်ခုရလာပြီးတဲ့နောက်မှာဥဉ္ဇဏတူနာချင်းတဲ့လူသိချင်းတဲ့လူမရှိဘူး။သို့တော့စိတ်ညစ်တဲ့လူတွေတော့ရှိကောင်းရှိမယ်သိချင်းတဲ့လူတွေက။တမန်အားဖြင့်လူတွေကဘဝမှာပျော်ရွှင်ချမ်းမြေ့စွာနေခြင်းညာဘဝဆိုတာစဉ်းစားကြည့်မယ်ဆိုရင်ကျင့်တတ်ဆရာတစ်မျိုးတည်းရှိတာမဟုတ်မကျင့်တတ်ဆရာတွေကလည်းအများကြီးပဲကျင့်တတ်ဆရာကိုအတ္တတာလို့ပါဠိဘာသာမှာဆိုတဲ့စကားဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ enjoyment လို့ခေါ်တယ်ကျင့်တတ်ဆရာရှိဘာကြောင့်ပါဘုရင်နဲ့ဆရာတို့လို့ဆိုရင်ခန္ဓာရလာပြီးတဲ့နောက်မှာဒီခန္ဓာကိုအကြောင်းပြုပြီးတော့ဒုက္ခသောမနတ္တလို့ဆိုရဲကိုချမ်းသာခြင်းစိတ်ချမ်းသာခြင်းတွေကိုရရှိခံစားကြလူဘဝမှာအတွေ့အကြုံတစ်တည်းရကြတယ်ပျော်ကြတယ်ရွှင်ကြတယ်စိတ်ချမ်းသာတွေနဲ့တွေ့ရတယ်ဆိုတော့ဒါကတော့ဒီ enjoyment လို့ခေါ်တယ်ကျင့်တတ်ဆရာဒီပဲပေါ့အဲ့တော့မကျင့်တတ်ဆရာကဘာတွေတုံးဆိုအစင်ထဝရပြောင်းလဲပြီးအဆိုးဘက်ကိုဥလှဲ့နေတာအဲ့တော့မကျင့်တတ်ဆရာပဲနုပြူလှပတဲ့ခန္ဓာကိုယ်ကြီးဟာတဖြည်းဖြည်းဥမင်းယူရင်းသွားတာဟာမကျင့်တတ်ဆရာပဲကျမ်းမာနေတဲ့ခန္ဓာကိုယ်ကြီးကမကျမ်းမာမှာဖြစ်တာမကျင့်တတ်ဆရာပဲနောက်တော့ကအသက်ရှင်ပြီးတော့ပျော်ရွှင်ချမ်းမြေ့စွာနေရတဲ့ခန္ဓာကိုယ်ကြီးဟာနောက်ဆုံးမှာမသေးခြင်းမနဲ့သေးကြရဲဆိုတာဒါမကျေနပ်စရာတွေပဲခန္ဓာရထားတဲ့ပုဂ္ဂိုလ်တိုင်းဟာမြန်မာနိုင်ငံသားတွေမြတ်တာမကဘယ်နိုင်ငံကပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကိုယ်ကိုယ်ကိုယ်ဘာလူမျိုးပဲဖြစ်ဖြစ်ဒီအဖြစ်ဆိုးကြီးကတော့အလုံးရေဆိုင်ရတာဖြစ်လို့ မကျင်တ်ဆရာကြီးပဲဒါမကျင်တ်ဆရာအာဒီနဝလို့ခေါ်တယ်အာဒီနဝကိုမကျင်တ်ဆရာကြီးကြုံတွေ့နေကြတော့လည်းပဲလောကလူတွေကကျင်တ်ဆရာလေးကိုတွေးပြီးတော့စိတ်ဖြည့်နေကြတာဖြစ်တယ်ဗောအဲ့ဒါလို့ကျင်တ်ဆရာလည်းကောင်းတာရှိတယ်မကျင်တ်ဆရာတွေလည်းရှိတယ်ဆိုတော့ဒီဘွားကြီးမှာမကျေနပ်တာတွေတွေးမိလို့ဒီခန္ဓာကိုယ်ကြီးကနေလွတ်ရလွတ်ချောင်းထွက်ပေါက်ကိုရှာလို့ရနိုင်မလားလို့ဆိုမြတ်စွာဘုရားထွက်ပေါက်ကိုပေးထားတယ် exit ဆက်တန်တရားကထွက်ပေါက်ဆိုရှင်အဲ့တော့တန်တရားထဲမှာနေရင်တော့ပျော်စရာလေးတွေ့မယ်စိတ်ဆင်းရဲစရာလည်းတွေ့မယ်လူတိုင်းလူတိုင်းဟာပြောစရာနဲ့စိတ်ဆင်းရဲစရာနှစ်ခုအဲ့ဒီနှစ်ခုကြော်ဖြတ်ဖို့ဆိုတာဟာအတိညာမှလွဲပြီးတော့တခြားကြော်ဖြတ်တဲ့နေလားမရှိဘူး။ဘာကြောင့်လို့ဆိုရင်ရင်ဆိုင်တွေ့တဲ့အခါမှာစိတ်နှလုံးတုံလုံးခြောက်ခြားခြင်းမရှိအောင်စိတ်ဓာတ်ကြံ့ခိုင်မှုဖြစ်ပေါ်စေနိုင်တာကပညာပဲဖြစ်တယ်ပေါ့။ယုံကြည်ချက်တစ်ခုနဲ့မရနိုင်ဘူး။စဉ်းစားဉာဏ်နဲ့ပဲကြံ့ခံနိုင်တဲ့အနေအထားမျိုးရောက်ရှိအောင်ကြိုးစားကြ။မြတ်စွာဘုရားကိုယ်တိုင်ကဖះဆိုတာလောကမှာအသိဉာဏ်အထွတ်ထိပ်ကိုရောက်တဲ့ပုဂ္ဂိုလ်ခေါ်တယ်။ဒါကြောင့်ဗုဒ္ဓဆိုတဲ့တကလုံးကတည်သူလို့အဓိပ္ပာယ်ရတယ်။ဘာတွေတည်တာတော့ဆိုလောကရဲ့အဖြစ်မှန်ကိုတည်တာ။အဖြစ်မှန်ကိုတည်တော့အဖြစ်မှန်ကိုမတည်တဲ့ပုဂ္ဂိုလ်တွေကဘာဖြစ်လဲဆိုရင်တွေးတောကြံစည်ခြင်းဖြင့်အကောင်းတစ်ခုတည်းကိုသာမြင်ပြီးတော့နေတဲ့အခါမှာအဆိုးနဲ့ပဲပဲမှကြုံလိုက်တဲ့အခါမှာရှုကြုံမရဖြစ်သွားကြတယ်။မရှုနိုင်မကဲနိုင်ရှင်လား။ကြွတင်ပြီးတော့အကောင်းကြီးရှိတာမဟုတ်ဘူးအဆိုးလည်းရှိတယ်။ဘယ်ဟာကအကောင်းဘယ်ဟာကအဆိုးဆိုတာကိုခွဲခြားသိတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကတော့ကြွတင်ပြင်ဆင်မှုတွေနဲ့ကြံ့ညာခံမှုကျင်းဆိုင်ဖို့ဆိုတာပြင်ဆင်မိသားဖြစ်နေပြင်ဆင်မိသားဖြစ်သည့်အတွက်ကြောင့်တုံလုံးခြောက်ခြားခြင်းမရှိတော့အကောင်းတွေတွေ့ပြီးတော့အပျော်လွန်ခြင်းဆိုတာလည်းမဖြစ်ဘူးအဆိုးတွေနဲ့ကြုံတဲ့အခါမှာရှူချုံမရအပူလုံးကြွားတယ်ဆိုတာလည်းမရှိတော့အဲ့ဒါပါနဲ့လို့ရတော့ဆိုတတိနဲ့ပညာနဲ့ဒီနှစ်ခုရင်ထဲမှာတီထောင်ပြီးတော့ကြော်ဖြတ်ရမှာဖြစ်တယ်။တတိဆိုတာ mindfulness ပညာဆိုတာ comprehension wisdom mindfulness and comprehension ၄ချက်ငန်းကိုနေ့စဉ်လုပ်ကြရမှာဖြစ်တယ်။အဲ့ဒါကိုပဲတတိပဋ္ဌာန်ကျင့်စဉ်လို့ပြောတာ။ပါဠိစကားအရတတိပဋ္ဌာန်သုံးပါလာတဲ့ကျင့်စဉ်ဟာအဲ့ဒါမှရှင်ရဒုက္ခတွေကိုကြံ့ညံ့ခံနိုင်တဲ့ခြင်းစဉ်ဖြစ်တဲ့အကြောင်းမြတ်စွာဘုရားကမဟာသတိပ္ပဏ္ဏသုံးပါဟောထားတာရှိတယ်။အဲ့ဒီအကျိုးကျေးဇူးတွေကိုလိုချင်လို့ရှိရင်ခုပြောတဲ့ mindfulness and comprehension သတိနဲ့ပညာတိုးတက်အောင်လေ့ကျင့်ရမယ်လို့သူဆိုတယ်။အဲ့လိုလေ့ကျင့်ချထားခြင်းအပြင်စင်တော်ရတတိရှိပြီးတော့စဉ်းစားဉာဏ်ရှိနေတဲ့ပုဂ္ဂိုလ်တယောက်ဟာဘာနဲ့ပဲကြုံတွေ့ကြုံတွေ့ရှင်းဆိုင်နိုင်တဲ့အနေထားတစ်ခုရှိတယ်။နော်။ပျော်ရွှင်မဲ့နဲ့တွေ့ရင်လည်းသူဟာဒီစိတ်လို့ကိုယ်လို့ပြောတာမျိုးမလုပ်တော့ဘူး။အဆိုးနဲ့ကြုံတွေ့တဲ့အခါမှလည်းပဲစိတ်ဓာတ်ကြောက်ဆင်းပြီးတော့ကိုယ့်ကိုအဆိုးစီလောက်အောင်စိတ်တော့ကရောက်တာလည်းရှိတော့ဘူး။တည်ငြိမ်တဲ့အနေအထားတစ်ခုရတာဖြစ်တယ်။တည်ငြိမ်တဲ့အနေအထားတစ်ခုဟာဘယ်ရောက်ပဲကြော်ဖြတ်ရကြော်ဖြတ်ရ။ရေရေဝန်းရင်ဆိုင်ပြီးတော့ကြော်ဖြတ်နိုင်တယ်လို့မဟာသတိပ္ပဏ္ဏသုံးပါမြတ်စွာဘုရား။ဧကယနောယံဘိက္ခုမေခောဓာတခုဒီသောလမ်းကြောင်းပဲ။ exit ထပ်ပေါက်ကိုပေးတဲ့အခါမှာဒီလမ်းကြောင်းကိုပေးတယ်။ကြီးမားတဲ့အဆောက်အဦကြီးတွေကနေပြီးဘေးကင်းတဲ့နေရာကိုထွက်ဖို့ဆိုပြီး exit ဆိုတာကိုညွှန်ပြထားကြတာရှိတယ်ထွက်တဲ့နေရာဆိုရှိရ။သ ตามมาเพียงตันเตยเอาเทมาทั่วปอกเสียไม่ยานน่ะอย่างงูขณะยะถ้าได้ปกุริมาเปลาะเสียเลยด้วยอะไรใส่เส้นเสียเลยด้วยอะไรเปลาะเสียด้วยลูกก็จินตนี่ตรงเลยใส่เส้นเสียด้วยลูกสิเนาะดูดิฮะญีงวยใส่เป็ดล่ะจ้ะล่ะญีงวยใส่เป็ดล่ะทั่วปอกย่อสิดล่ะสอทั่วเสียลำบากบ่สิทีแท้มาเว้ยตะเวนเนเน่เนี่ยเสียเดกะก็ขันษาเนี่ย เออแล้วยัสสะพะยาก็ทับปอกไปเลยทับปอกอย่าจริงบาลงออกมาเลยสวยพี่ๆกว่ามาตรัตตาตะแม่นี่แหละสวลณะเนี่ยอย่างกูตรีเนี่ยปัญญาเนี่ยเผ็ดขวาบ่ไปสิเลยสัญญ์ดงเตียงเนี่ยตรัตตาหมู่ก็ช่อฉะเอออะไรก็เว้ยตะชาสังฆาเนี่ยเปียวมาสวยวิปัตตนา ทุชาสว่าชุบเนี่ยอติญญ์เนี่ยตรัตตาหมู่ก็ช่อฉะตรัตตาหมู่ก็ช่อฉะနိုင်มาရှင်เนี่ยก็ปูหลอมหมู่ฤาเผชาနိုင်น่ะဖြစ်တယ်ตรัตตานี่เนี่ยရှင်เนี่ยก็ปูหลอมหมู่ฤาရှိနေมาပဲဘာကြောင့်လို့ဆိုရင်โลกหลุฤาရဲ့ตอกะဟာเป็นมาဖြစ်တာတော့လို့ကိုယ့်ကိုယ်ဆန်းစစ်ကြည့်ตอกะနေရာတိုင်းมาဖြစ်သလားโลกหลุฤาเปียงๆสว่าရှိတယ် ညီမနိုင်ငံမှာလူကြီးတန်းပေါင်း60ကျော်ရှိတယ်တခြားနိုင်ငံတွေတကမ္ဘာလုံးမှာတန်းပေါင်း9000ကျော်ရှိတယ်အဲ့ဒီတန်းပေါင်း9000ကျော်တဲ့လူတွေမှာဘသူအတွက်ပူရံလဲလို့ဆိုတော့ပူရတဲ့လူကလည်းနည်းနည်းလေးပဲရှိတယ်နော်ပူရတဲ့လူကလည်းနည်းနည်းပဲရှိတယ်ဘာအတွက်ပူရံလဲလို့ဆိုတော့ကိုယ်ပိုင်တဲ့အစီအရာအနေငယ်လေးပဲရှိတယ်ကိုမပိုင်တာတွေကအများကြီးပဲ กูไม่ตีได้ดูเนี่ยอะอย่าจริงเออกูปูนี่ล่ะฮะกูเนี่ยสัตว์หมู่ชีพี่တော့มิตรตันแต่วินฉิกขึ้นเนี่ยปกุริด้วยปูเลยกูป่ายใส่เนี่ยปิสิริด้วยปูเลยตะชาอย่าริด้วยปูดล่ะสอไม่ปูอย่ากูดูดิเสยเลยเนี่ยだเพียงกูป่ายนาตาปูพี่တော့กูไม่ป่ายเนี่ยปิสิริด้วยบ้าจอกไม่ปูล่ะเลยสิ ตรัตตาหมู่ไม่ရှိလို့ဆိုတာအမတ္တမှာဖြေထုတ်လို့ရတယ်ဒါကြောင့်ဝေယတေယအတက်ချ်မန့်တေယဆဝေါရီဆိုတက်ချ်မန့်ရှိတဲ့နေရာမှာဝေါရီကလာတယ်အတက်ချ်မန့်မရှိဘူးဆိုတဲ့နေရာဝေါရီဆိုရယ်စိတ်ပူတာမလာဘူးဒါသိကြပဲကိုယ်ကိုစံသစ်ကြည့်လိုက်သိကြတဲ့အတိုင်းဒါဖြင့်လူတွေရင်ထဲမှာပူးနေတဲ့တောကဆိုတဲ့ ที่ရှင်เนี่ยมาปูหลองเนี่ยที่อโซเนียตะคู่เบยอ่ะลาๆတော့ဆိုတော့ตรัตตาหมู่ก็ล่ะเอริตรัตตาหมู่ก็ตีပြီးတော့ช่อฉะနိုင်လို့ရှိရင်ตรัตตาหมู่ก็ช่อฉะไล่แต่คําว่าตรัตตาหมู่ย่อตั้วลีๆตอกะย่อตั้วลีๆตรัตตาหมู่ลงว่าเผชาไล่มั้ยဆိုရင်ตอกะนี่ลงว่าเผชาไปได้ဖြစ်တော့ เออตอกะဆိုတာตรัตตาหมู่ရဲ့အရေးအယောင်တစ်ခုများတာဖြစ်တယ်။တွေ့တာတဲ့အချိန်မှာလူတွေကခြေနှက်ဆရာဖြစ်တော့လေထိုးတွေ့တာမှုဆုံးရှုံးပြီဆိုတဲ့အခါကျတော့ပူလောင်မှုတစ်ခုဖြစ်ကိုပြောင်းတာ။အဲ့ဒီပူလောင်မှုတစ်ခုဖြစ်ပြောင်းလာရတာဟာတွေ့တာမှုအားကြီးနေနေပူပန်မှုတွေအားကြီးနေနေဒါကြောင့်မို့တွေ့တာမှုကိုလျှော့ချဘာနဲ့လျှော့ချရမလဲဆို တတိနဲ့ပညာနဲ့ပဲလျှော့ချလိုက်ရတယ်။တခြားနည်းနဲ့လျှော့ချလို့မရဘူး။ရထားတဲ့ခန္ဓာကိုယ်ကြီးကသူ့ရဲ့သဘာဝတိုင်းတဖြည်းဖြည်းဦးမင်းလာမှဖြစ်တယ်။ယောဂဝေဒနာရလာတဲ့ထာဖြစ်တယ်။ဦးမင်းရဲ့ယောခြင်းဆိုတဲ့သဘောတရားကိုသူဟာမကျော်ဖြတ်နိုင်ဘူး။ယောဂဝေဒနာမှယောဂဝေဒနာဆိုတဲ့အခက်အခဲကြီးကိုသူဟာမကျော်ဖြတ်နိုင်ဘူး။ နောက်ဆုံးဘဝဒီကုံအဆုံးသတ်ခြင်းဆိုတာကိုလည်းသူကမကျော်ဖြတ်နိုင်ဘူးသူရဲ့လမ်းကြောင်းအတိုင်းပဲသူကသွားနေမှာဖြစ်တယ်အဲဒီလိုသွားတဲ့အခါမှာကိုယ်ကနောက်ကလိုက်ပြီးတော့စိတ်မပူအောင်ကတော့တွေ့တာမှုမရှိမှသာဖြစ်တယ်တွေ့တာမှုမရှိအောင်အသိဉာဏ်ရှိဖို့လိုတယ်တတိရှိဖို့လိုတယ်အဲဒီတတိနဲ့အသိဆိုတာနှစ်ခုကိုရှင်းသန်းလာအောင်မြတ်စွာဘုရားကလေ့ကျင့်မှုပေးတာ mindfulness and comprehension ไอ้ถั่วบอกกูชาวเวตฤษิเดมาลกะดูริเยเย็นเนะอะปู4မျိုးကိုဖယ်ရှားပြည့်နေเอกายะโนยันเมกุยเมกောดาหาริกุรีโดลันจ้องเมบาด้วยเลยตอกะปริเทวานันตมะฏิกมายาลกะดูดาริหาตอกะဆိုတဲ့စိတ်ပူမှုปริเทวาဆိုတဲ့မထိနိုင်တဲ့အခါငိုကြွေးရမှုအဲ့ဒီယင်တဲ့ကအပူနှစ်ခုကိုလည်းပဲဟောဒီတတိပညာကကြော်ဖြတ်နိုင်တယ်ထိနိုင်တယ်လို့ဆိုနောက်တစ်ခုကဒုက္ခဒေါမနတာနာအထင်ကမာရကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းလောကလူတွေဟာလူဘဝရလာရင်ကိုဆင်းရဲမှုစိတ်ဆင်းရဲမှုဆိုတာမတွေ့ဘူးဆိုတာမရှိဘူးတွေ့အဲ့ဒီကိုဆင်းရဲမှုစိတ်ဆင်းရဲမှုကိုကုံဆုံးသွားအောင်လုပ်နိုင်တာလည်းပဲတတိနဲ့ပညာသာဖြစ်တယ်ဘောဟောယင်းထဲကအခု၄မျိုးတောကရဲ့ပရိဒီဝရဲ့ဒုက္ခရဲ့ဒေါမနတာရဲ့ဒီအပူလေးမျိုးကိုကျော်လွှားနိုင်တဲ့ဤစနစ်ဟာတတိနဲ့ပညာရှင်းကြတုတ်တဲ့မြေမာလအောင်ပြုလို့ခြင်းပဲဒီချင်းချင်းပဲဖြစ်တယ်အဲ့ဒီလေးချင်တာကိုကမ္မထာထိုင်တယ်လို့ပြောတာเนาะကမ္မထာထိုင်တယ်ဆိုတာထိုင်ုံတက်တက်မဟုတ်ဘူးကိုယ်ယင်နဲ့နှလုံးထဲမှာတတိနဲ့ပညာတုတ်တဲ့နေအောင်အကြိမ်ကြိမ်ထက်ထက်လေ့ကျင့်နေတာကိုဆိုလိုတယ် mental practice စိတ်ကိုလေ့ကျင့်ပေးနေတာ physical exercise လုပ်တဲ့အခါမှာကိုယ်ကာယတန်ဆွမ်းလာတယ်လို့ပဲ mental exercise လုပ်ပြီးလို့ရှိရင်စိတ်ဓာတ်တန်ဆွမ်းလာမှာဖြစ်တယ်တတိနဲ့ပညာများလာနေနေဒီတွေ့တာမှုတွေကိုရှင်းချနိုင်နေနေတွေ့တာမှုတွေကိုရှင်းချနေနေတောကပရိဒေဝဒုက္ခဒေါမနတာလို့ခေါ်တယ်နှလုံးသားရဲ့ပူလောင်မှုတွေကိုရှင်းချနိုင်လေလေပဲဖြစ်တယ်။အဲ့ဒါလို့ရှင်းချပြီးနောက်ဆုံးမှာထပ်ပေါက်လမ်းကြောင်းအစ်စ်မှန်ပေါ်မှာရောက်ရှိအောင်လည်းပဲဒီတတိပညာနဲ့ပဲဆက်သွားတယ်။ထပ်ပေါက်တွေ့ပြီးတော့သာဝရအငိမ့်တက်လို့ခေါ်တယ်။နိဗ္ဗာန်ကိုရရှိဖို့ဆိုတာလည်းပဲဒီဟာနဲ့ပဲသွားပါပဲ။ဒီလမ်းကြောင်းကပဲသွားတယ်။သွားလိုက်လို့ရှိရင်ပထမဆုံးရရှိလိုက်တဲ့အကျိုးကတော့ရှင်တဲ့နှလုံးထဲကအညစ်အကြေးလို့ဆိုတဲ့အမှန်မသိမှုအဝိဇ္ဇာတွေ့တာမှုတဏှာကိုယ့်ကိုယ်ကိုအထင်ရောက်နေမှုမာနမနာလို့မရှိစိတ်ဖြစ်တဲ့အိတ်သာကိုယ်သာကြီးပွားလို့တဲ့မစ္စရိယဆိုတဲ့အကုသိုလ်တရားတွေကိလေသာတွေဟာကိုယ့်ရဲ့နဲ့တန့်စင်ပြီးတော့ရောပါသွားတန့်စင်လိုက်အောင်ပြုလုပ်နိုင်တာလဲဟောဒီတတိနဲ့ပညာပဲအဲ့ဒါကြောင့်မို့ဒီတတိပညာတိုးတက်အောင်လေ့ကျင့်ခြင်းဟာ one practice seven advantage လို့ဒီလေ့ကျင့်ခန်းတစ်ခုလုပ်ခြင်းအပြင်ရရှိလာတဲ့အကျိုးက9မျိုးလို့ပြောတာနော်ရှင်တွေကအပူ၄မျိုးကိုဖယ်ရှားနိုင်တယ်ဒါ၄ခုရင်ထဲကကိလေသာအညစ်အကြေးတွေကိုဖယ်ရှားနိုင်တယ်ငါးခုနိဗ္ဗာန်လမ်းကြောင်းထပ်ပေါက်ကိုရရှိတယ်6ခုနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆိုရယ်အဲ့ဒီ one practice seven advantage ကိုမြတ်စွာဘုရားကမဟာတတိပဋ္ဌာန်တုတ်မှာဟောတာပဲဖြစ်တယ်ပေါ့အဲ့ဒါဟာလက်တွေ့ကျင့်သုံးခြင်းဖြင့်ဒီလူ့ဘဝရဲ့အခက်အခဲတွေအားလုံးကိုကြောပြနိုင်လူတိုင်းလူတိုင်းဟာဒီလမ်းကြောင်းကိုကြောပြနိုင်အောင်သဘာဝတရားကြီးကိုရင်ဆိုင်ဝေါ်အောင်ဒီလေ့ကျင့်ခန်းကိုလုပ်ကြအောင်ဖြစ်တယ်လေ့ကျင့်ခန်းမလုပ်နိုင်လို့ရှိရင်ဘာတွေနဲ့တွေ့ရမလဲတောကနဲ့တွေ့မယ်ပရိဒေဝနဲ့တွေ့မယ်နော်စိတ်ပူရမယ်ငိုရမယ်ကိုယ်ဆင်းရဲမှုနဲ့ကြုံတယ်ဆိတ်ဆင်းရဲမှုနဲ့ကြုံတယ်လမ်းပြောက်တယ်နိဗ္ဗာန်နဲ့ဝေးတယ်ကိုယ်ယင်တဲ့ကိရိတာအငြိအကြေးတွေဟာတဖြည်းဖြည်းထူလာတယ်ဆိုအဲ့ဒီလိုအခြေအနေစိုးတွေနဲ့ကြုံတွေ့နိုင်တယ်အဲ့လိုကိရိတာတွေထူပြောလာလို့ရှိရင်စိတ်အားတွေပျော့ကြပါရောညံ့တော့ရင်ဆိုင်ဝန်းနိုင်တဲ့တတိမရှိဘူးရှင်ဆိုင်ရဲ့တတ္တိဟာကိရိတာကင်းတဲ့စိတ်ရဲ့တတ္တိသာဖြစ်တယ်။ဟော တော့ကလူတွေအသုံးပြုနေတဲ့ရွှေတောင်မှပဲတန်ဆင်စေကြောလို့ရွှေစင်အရွှေစစ်ဖြစ်မှလေဝတ္တန်စာဖြစ်ကိုရတာအနုဘုတတုတွေရောနေတဲ့ရွှေတခုဟာဒီယရဏပစ္စည်းလုံးမဲ့ဆိုရင်ကျိုးသွားတာနဲ့ကျိုးဆက်တာနဲ့ပျက်စီးတာနဲ့ဒီလိုဖြစ်အလုံးဟာတန်ဆင်မှတာလေကိုလို့ရလို့လို့ရထို့တူပဲစိတ်ထဲမှာကိလေသာအညစ်အကြေးတွေရှိပြီတန်ဆင်စေကြောမှုမလုံးနိုင်ဘူးဆိုရင်ဒီစိတ်ဟာသေးသေးကြီးအာပြော့နေမှာပဲဖြစ်တယ်။ကြောက်စရာရှိရင်လွန်ကြောက်လိမ့်မယ်။ပျော်စရာရှိရင်လည်းလွန်ပျော်လိမ့်မယ်။ဒါစိတ်ဓာတ်ရဲ့သေသေးအာငယ်နေမှုသာဖြစ်တယ်ပေါ့။အဲ့ဒါမျိုးမဖြစ်အောင်မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေကိုဘုရားဗတာဝင်သူတော်စင်တွေဟာသိချင်းသင်ကြားကြတာဖြစ်တယ်။ဓမ္မပရမအဲ့ဒီလိုလူရဲ့ရင့်နဲ့နှလုံးနဲ့မှာကိရိတာဆိုတဲ့အညစ်အကြေးတွေစိတ်ကိုပူလောင်စေတတ်တဲ့အညစ်အကြေးတွေအညစ်အကြေးတွေရှိနေရင်ဘာဖြစ်လဲတတိနဲ့ပညာဟာမထွန်းတောင်းနိုင်တတိနဲ့ပညာမထွန်းတောင်းနိုင်ကောင်းကင်မှာတိမ်နေဖုံးနေလို့ရှိရင်လမသားနိုင်တယ်လို့ပဲအဲ့လိုရင်ထဲနှလုံးထဲမှာကိလေသာတွေများနေလို့ရှိရင်အမှန်စဉ်းစားနိုင်ခြင်းမရှိဘူးမစင်းစားနိုင်ရင်မရှိလို့ဒီရှင်တဲ့ဟာကိရိတာအညစ်အကြေးတွေကိုဖယ်ရှားဖို့ကြိုးစားကြတဲ့အခါမှာတကယ်အစ်စ်မှန်ကိုမသိတော့မြတ်စွာဘုရားလက်ထက်မှာမမရရင်ကျင့်လာတာကြီးရှိတယ်ပေါ့နော်သူကလမ်းမှမလို့လေလမ်းမှမသိဘူးဆိုရင်မာရင်စွာကျင့်ကြံကြိုးကိုအထောက်ချင်းဖြင့်လိုအပ်တဲ့ကိုယ့်ရဲ့လန်းဆုံးပန်းတိုင်ကိုရမှာမဟုတ်ဘူးကိုလိုချင်တဲ့အကျိုးကိုရမှာမဟုတ်ဘူးမြတ်စွာဘုရားလက်ထက်ကလွဲမှားစွာရှေးရခင်ကဖယားမပွဲကလွဲမှားစွာကျင့်ပြီးတော့လူတွေဟာအထင်နဲ့တန်တရားဝကလွတ်ဖို့ဆိုပြီးစူးစမ်းခဲ့ကြအဲ့ဒီစူးစမ်းမှုတွေနဲ့ပတ်သက်ပြီးမြတ်စွာဘုရားကတတိပေးထားတဲ့စကားလေးကိုအရင်မှတ်သားကြည့်အောင်ကရဏနံပါတ်141နတ်နေခစရိယာဒီကနေ့တော့အိန္ဒိယနိုင်ငံမှာရှိနေတော့မယ်နေခစရိယာဆိုတို့ကတော့ဘာကူမှမတွေ့တာဘူးအဝတ်အစားတောင်တို့လက်မခံဘူးမိမွေတိုင်းဖမွေတိုင်းဟိုလစ်စလစ်နေပြီးတော့ကျင့်မယ်အလုံးတက်တာမှုတွေကိုဖယ်ရှားလိုက်မယ်ဂျိမ်းဖုန်းကြီးတွေဆိုအိန္ဒိယနိုင်ငံမှာရှိတယ်နော်ဒီနေ့ဒီရှိတော့မယ်ကနေ့ရှိတော့မယ်လူဆိုတာပိုင်ဆိုင်မှုတစ်ခုမှမရှိတာကောင်းတယ်ရှိရင်ဒီပိုင်ဆိုင်မှုပေါ်မှာတွေ့တာမှုတွေလာလိမ့်မယ်ဆိုတဲ့အတွေးနဲ့ပိုင်ဆိုင်မှုအလုံးကိုဖယ်ရှားပြတယ်မိမွေတိုင်းဖမွေတိုင်းနေအဲ့ဒီအကျင့်နဲ့ရောရှင်တွေကကိလေသာအညစ်အကြေးတွေစင်ကြယ်နိုင်သလားမြတ်စွာဘုရားနတ်နေခစရိယာအဝမို့ဖက်နဲ့အဝမို့ဖဲနဲ့ဝိလိစနစ်နေထိုင်ကျင့်သုံးရင်လည်းတော့ကျင့်သုံးရင်နဲ့ကျင့်သုံးရုံနဲ့စင်ကြယ်မှုကိုရနိုင်မှာမဟုတ်ဘူး။ဘာဖြစ်လို့ရောဆိုတော့အဝမို့ထာနဲ့ရင်ထဲကကိရိတာကုန်မှာမဟုတ်ဘူး။တာခဲကုန်မထီဘူးပြတ်မှတ်ကုန်မရောက်ဘူးလို့ဆိုလိုတယ်။နော်။ဘာကြောင့်လို့ဆိုရင်ဒီအဝကလေးတစ်ခုပေါ်မှာတွင်တွေ့တာမှမဟုတ်တာလူစိတ်ကတွေ့တာဇာတိကအများကြီးဖြစ်နေတာအဲ့တော့ဒါလေးတစ်ခုချွတ်လိုက်တာလည်းပဲသူကပို့ပြီးတော့ဒီရင်ထဲကအညစ်အကြေးတွေကုန်သွားနိုင်မှာမဟုတ်ဘူးတဲ့ဒီဟာကအဓိကမဟုတ်ဘူးအဝုံမို့ပဲနေလို့ကတော့ရားချတာပဲဘယ်သူပဲဖြစ်ဖြစ်အဝုံမို့ပဲနေလိုက်တယ်ဆိုတော့အဝုံမို့ယုံတက်တက်နဲ့ကတော့ဒီမင်္ဂန်နဲ့လမ်းကြောင်းပေါ်ရောက်မှာမဟုတ်ဘူးတဲ့မြတ်စွာဘုရားနတ်နေခစရိယာဝိလိစမေအကျင့်နေချင်းယုံနဲ့တော့ဒီသောတိယမစ္ဆာအဝိတ္တနာကံခန္ဓာကိုယ်ရင်ထဲကတန်တရားတွေမကူးနိုင်သေးတဲ့တန်တရားကိုမဖယ်ရှားနိုင်သေးတဲ့ပုဂ္ဂိုလ်တယောက်တရားတယောက်ကိုစိတ်ထဲရင်ထဲနှလုံးထဲကိုဆင်ကြအောင်လုံးနိုင်မှာမဟုတ်ဘူးတဲ့မလုံးနိုင်ဘူးနောက်တစ်ခုကနာသတ္တ Sedar surah. Lurilu. Sebenggu elapin mo. Sebenggu madrada murisi. Itu karo. Sebenggu madrada biru. Elapin ni mesui ngama. Sinaya kini dari miare. Dajaku sebenggu elapin no bu. Sanjitone yadi buama ni me. Sebenggu mesemene thara. Sanggu sanjit lukha. Eri sebenggu di dahimpit thara buwane. Niyong lene lewe. Sinaya kini dari sinjitama mahu. Now the kuga. Na penga. Luye khanagu de choga. Khanagu jigu tannam jamya lau ni lu shi. Pubiro jenea kini dari nyalam. Ero pithalai. Tu bo ma dredamu mishi yo. Si mu mchu ne. Chi meto ne. No. Pithalai biro. Khanagu jigu tu tu ba wadai. Nibasi ni lu shi. Sinaya kini dari tansen dole menu timiro. Gugu kiyum saipene pithalai ta yo. Kini da senjen nai da nasa. Eri jeni da senjen nai. Da inia negama chene chene me. No. Truha. Bayu jene jena rosa. Sinaya kini dari dredamuri shochabu jena me. Shiva jaga ro kame. Toto turu jene lanyao ham tiyao. Material pusat yang sampai korang. Nada kuat, nana takar, loga luriha, sari sah, sah walusi, hudui di dui ne, kiri dasi di pilih. Sah masawa ngakhan lain luci, kiri dasi di metupuan lain musuh. Sah ngakhan ne cingu cingar. Yang sampai langku reme, mama yui. Dukra Sriya, Chenchenoha, Asa Ngakkhane, Chenchenoha. Eri Nene Lewe, Tadine Pienya Pshilaram Hodi Dwecha, Sinjevo Dwe Bhathaukumam Shikhevu. Chama Yi Pyasidwara Vaisiye. Dijene, Ostia Pratisdokho, Dukra Sriya, Chene, Kekhepe Mane, Chene. Inia Nangama, Gnitiyam, Chene Jarari, Shirome, no? Dijene, ne? Luya khana go nyaman ni sabi kini dari keong dada muri shocha ne on locha na kapshet. Nada kuwa thandila ta yika soba ne o kongong tandam jamyan di iya lono chonyo di lo iya ribo ma iya ne kini da saiti miyare. Rajamu yejiwa me eh. So wira yejiwa eh de chen chen. Eri tandila ta yika lo kore. Yejiwa ma eh de chen o chen o ne lewe. Sinaya kiri tari o sinaya lo ne ma ma ku. Dapa chen ni ya. Di time chen ni jara. Di lo chen ne pokuri ha kane di shiniro me. Turu yiwe jaga. Sinaya kiri tari phesha ho chen ya rapshade. Naudaka rasosanla ogudika prana. Rasosanla haswa khanabhubhama miyumouni chajendrao cha. Shoni pejendrao pe. Peroma ye mocho viro dhariyo phesharam lopu. Toa peroma mataipu. Tabawata shivati. Toa nyiri tepiro. Luo pyubhina takuma malopene. Pithabhi. Austria, British lo kore, dokkata, dokkara sariya chengu, chenye haleve. Luye, yeneha kini dari hu, senjaon lo ne ma mahure. Ogudika prana, kogo nyema ne sade, tatare ne thane ma thai mu, saunyong thai viro ne re, saunyong thai ne chen, toale saunyong kho viro toale. Ere lo chen ne chen ale loka ma shi. Kau nisa nyimane ane ithabiyuri poschari dhariha balode mupo. Dode namahu shenaya kiri da kau mutre. Kau nyese yamadu nyasabhya mahovu. Atta kilimata nuyoga asura malayame cheme. ကိုခန္ဓာပင်မအောင်ခြင်းနဲ့အကျင့်မျိုးတွေဟာဒီအစွန်ရောက်တဲ့အကျင့်တွေဖြစ်တယ်။သောတေယမစ္ဆံအဝိတေနခင်ခံ။နိဗ္ဗာန်ချမ်းသာကိုရခြင်းလို့တွေ့လို့တွေ့ညာတန်တရားတွေပွားပြီးတော့စင်ကြယ်အောင်ကြိုးစားတဲ့ဒီလိုအကျင့်မျိုးတွေကတော့သရဝတယောက်ရဲ့ရင်ထဲမှာတွေ့တာမှုဆိုတဲ့ကိလေသာတွေကိုစင်ကြယ်အောင်မတတ်နိုင်ပါဘူးလို့မြတ်စွာဘုရားသူကိုယ်တိုင်ဖျားမဖြစ်ခင်က6နှစ်ပတ်လုံးထိအကျင့်တွေကိုကျင့်ခဲ့ဘူးတယ်စံတတ်တာတကယ်ရနိုင်လားလို့မရနိုင်ခဲ့မရလည်းမရခဲ့အဲ့ဒါကြောင့်နောက်ပိုင်းကျတော့စဉ်းစားဉာဏ်နဲ့စဉ်းစားဒီလိုလုပ်နေလို့ငါဟာမင်္ဂန်တဲ့အသိဉာဏ်တခုမရနိုင်ဘူးမင်္ဂန်တဲ့အသိဉာဏ်ရဖို့ရဒီလမ်းကတော့တခြားဖြစ်နေတယ်အညောတိရအညောမဲ့ကောဘောဓာယဆိုခေါင်းထဲမှာပေါ်လာအေးထူးခြားတဲ့အသိဉာဏ်ရဖို့အတွက်တခြားလမ်းကြောင်းဖြစ်နေတယ်ဒီလမ်းကြောင်းကတော့ငါလမ်းလျှောက်တာကုန်သွားပြီကိုယ့်ကိုယ်နစ်ဆက်တာကုန်အောင်ကုန်သည်ထီအောင်လမ်းဆုံးထီအောင်လိုက်ပြီသို့သောခေါင်းထဲမှာအသိဉာဏ်တုတ်တက်ပြီးတော့မလာဘူးဆိုလိုတာကတတိနဲ့ပညာတိုးတက်လာမှသာအဖြစ်ပြက်မှန်လေးကိုအကုန်သိနိုင်တာဟုတ်ပင်မန်းခံယုံဆင်းရဲခံယုံနဲ့တော့ဒါတွေကရလာမှာမဟုတ်ဘူးရှင်နေအတွက်တမှုတွေကိုဖယ်ရှားနိုင်မှာမဟုတ်ဘူးအေးဒီခြင်းကိုခြင်းတဲ့ပုဂ္ဂိုလ်တွေကကိုယ်ကိုနှိပ်စက်လို့ပင်မန်းခြင်းမကပင်မန်းလို့လူခန္ဓာကိုကြီးကမောဟိုက်ပြီးနောက်ဆုံးတတိတွေဘာတွေမေ့သွားတာကိုပဲတတရားလူရတဲ့လူယူဆတာတို့ကနောက်ပိုင်းကျရင်ပြန်ပြီးတော့ဖြစ်လာပြန်နော်ခန္ဓာကိုယ်မှာဒီအမှန်မသိမှုတွေကလွန်မိုးလာတယ်အသိဉာဏ်တွေကတိုးတက်မလာဘူးအဲ့ဒီလိုအချက်မျိုးတွေနဲ့မရနိုင်ဘူးဆိုပြီးတော့မြတ်စွာဘုရားမှန်ကန်တဲ့လမ်းကြောင်းကိုဖော်ပြတဲ့အနေနဲ့မဟာသတိပြဏတော့မှလာတယ်ခုနကတတိပညာတိုးတက်ရေးချက်စင်ကိုပဲခေါ်ကြတာပဲဖြစ်တယ်ပေါ့အဲ့ဒါကမှတကယ်လမ်းကြောင်းအမှန်လို့ကိုယ့်ကိုညှင်းဆဲရမှာမဟုတ်ဘူးကိုယ့်ရင်ထဲနှလုံးထဲမှာ mindfulness နဲ့ comprehension တိုးတက်အောင်လေ့ကျင့်ပေးရမယ်ထွက်လေဝင်နေမှတ်ပြီးတော့လေ့ကျင့်တာကအစလူတွေရဲ့အနေထားတစ်ခုကိုကိုယ့်ကိုစဉ်းကျင်စဉ်းစားကြည့်ကိုယ့်ခန္ဓာကိုယ်နဲ့ mindfulness နဲ့ဘလောက်ဝေးကွာနေတယ်လဲဆိုတာစဉ်းစားကြည့်ကိုဟာထိုင်နေတဲ့အချိန်လေးမှာငါထိုင်နေတာပါလားလို့အာယုစူးစိုက်မှုကအမှန်တမ်းနေအဲ့ဒါအသာထား24နှစ်ပတ်လုံးနှာခေါင်းကအသက်ရှူနေတာကိုဘယ်နဲ့ချိန်များတတိထားမိလဲတတိထားပြီဒီပြည့်လုပ်တွေပဲလုပ်တယ်နော်24နှစ်လူဟာနှာခေါင်းကလေးရှူပြီးနေတဲ့အခါမှာရှူဆိုင်လုံးနေတဲ့အချိန်မှာနာသီးပြားကိုဒီလေးတိုးထိပ်သွားတဲ့အပေါ်မှာ mindfulness ဆိုတာတခါမှမလေးချင်းမှုတဲ့ပုဂ္ဂိုလ်တွေတိတောင်မသိဘူးဖြစ်သွားအဲ့တော့ခန္ဓာကိုယ်ဖြစ်ဖြစ်နေတာနဲ့ကိုယ့်ရဲ့စိတ်တွေဟာတတိတွေဟာအလွန်အားနေနေတယ်ဆိုတဲ့အဓိပ္ပာယ်ဘာဖြစ်နေလဲဆိုတာကိုယ့်ဟာကိုယ်အာရုံမဆိုင်နိုင်ဘူး mindfulness မရှိသည့်အတွက်ကြောင့်တတိမရှိသည့်အတွက်ကြောင့်ပညာဆိုတာမလာတော့ဥပမာကိုယ့်မျက်နှာဘာတွေရှိတယ်ဆိုတာသိချင်မှန်ထောင်ကြည့်ပါမှန်ထောင်ကြည့်တဲ့အခါမှာကိုယ့်မျက်နှာရဲ့အနေအထားကိုကိုယ်ပြန်မြင်ရမှာဖြစ်တယ်ထို့တူပဲအာယုန်တစ်ခုကိုသိဖို့ရတတိရှိရတတိရှိမှပညာကလာတာတတိကယူမပေးရင်ပညာကမသိနိုင်ဘူးတတိကအာယုံကိုယူပေးတယ်ပညာကအမှန်အကန်ကိုသိတယ်တတိနဲ့ပညာဒီတစ်ခုပေါင်းစပ်လို့အောင်မှန်တဲ့လူရဲ့စိတ်ပေါင်းစပ်လိုက်တဲ့အခါမှာဩငါမျက်နှာပါရီရှိတယ်ဆိုတာသိအဲ့ဒါလိုပဲတတိနဲ့ပညာတိုးတက်အောင်လေ့ကျင့်နေတာလေမှန်ကန်တယ်လို့မြတ်စွာဘုရားဒီဓမ္မဝရဒေသနာတော်မှာဒီလိုဟောတာဒါစိတ်စဉ်တစ်ခုဖော်ပြတဲ့အနေထားနောက်တစ်ခုကအဲ့လိုအကျင့်ကိုကျင့်လိုက်လို့တတိပညာတွေတိုးတက်သွားတဲ့ပုဂ္ဂိုလ်တွေဟာတိုးတက်သွားတဲ့ပုဂ္ဂိုလ်တွေဟာဘယ်လိုအနေထားမျိုးကိုရောက်တော့ဆိုဒီလိုကျင့်လိုက်တဲ့ပုဂ္ဂိုလ်တွေဟာ တန်တော်တဲ့စိတ်နှလုံးကြီးအေးချမ်းသွားတယ်တန်တော်ကိုယ့်ကိုယ်ဆုံးမပြီးသားဖြစ်သွားတယ်ဒီရိုင်းဆိုင်တဲ့စိတ်တွေမပေါ်လူတွေမှာတစ်ခါတခါရိုင်းပြတဲ့စိတ်ဟာလူတိုင်းလူတိုင်းမှာပေါ်တယ်ဒေါသဖြစ်ရင်လည်းရိုင်းပြတဲ့စိတ်ပေါ်လာတယ်လေအမေဖေပဲဖြစ်စေပြန်ပြောခြင်းနဲ့နော်ရိုင်းပြတဲ့စိတ်တွေပေါ်လာတယ်အဲ့ဒီရိုင်းပြတဲ့စိတ်တွေကိုနှိပ်ကွပ်ဆုံးမထားတဲ့တန်တော်လိမ္မာရင်ခြင်းမှုနိယတောကိုယ်ကိုအယီချင်းနေကိုချင်းသီလတွေသာဝရထိမ့်သိမ့်နိုင်စွာမရှိကြဘူးဗြဟ္မစာရိမြတ်သောအကျင့်ကိုကျင့်နေကိုယ့်ရဲ့ကိုချင်းတရားပေါ်မှာမျက်မျက်နှုတ်နှုတ်ထိမ့်သိမ့်ဆောက်ရှောက်တယ်သဗ္ဗေတုဘူတေတုနိဒာယထန္တံတရားအားလုံးပေါ်မှာနှိစ္စညင်ပန်းမှုဆိုတာဘယ်တော့မှမလုပ်ဘူးတဲ့လွတ်ခင်းအောင်နေတယ်ဆိုတဲ့အနေထားမျိုးတွေကိုရောက်ရှိလာတယ်အဲ့လိုရောက်ရှိအောင်ကျင့်ကြံကြုတ်ကိုအထောက်အပံ့ဆိုတာဘူး။နောက်ဂါထာတစ်ပုဒ်မှာမြတ်စွာဘုရားကအလင်္ကတောစီပိတမန်စရိယပုဂ္ဂိုလ်တယောက်ဟာခဏလိုတုံးလုံးနေစရာမလိုပါဘူးတဲ့။ဝလစ်စလစ်နေစရာမလိုပါဘူး။ဘာမှပိုင်ဆိုင်မှုတွေမရှိဘူးဆိုပြီးတော့ကိုယ့်ကိုမပိုင်ဆိုင်ဘူးဆိုတာဒီပြောစရာမလိုဘူးတဲ့။ကိုကိုတင်းတော့တင်းနဲ့တန်းစားဆင်ထားပါအောင်နဲ့စိတ်ဓာတ်အနေနဲ့ဒီကိရိတာအပူမီးတွေကငြိမ်အောင်ကြိုးစားရမှာပါငြိမ်အောင်ကြိုးစားလိုက်လို့စိတ်ဟာတည်ငြိမ်အေးချမ်းသွားတယ်ဩလောဘဖြစ်နေရင်စိတ်ဟာမငြိမ်ဘူးဒေါသဖြစ်နေရင်ပိုးထင်ရှားတယ်မငြိမ်ဘူးမောဟဖြစ်လို့ရှင်လည်းအမှန်မသိသည့်အတွက်ကြောင့်ဩပြဿနာတွေတက်နေပြန်မငြိမ်ဘူးမာနရှိရင်လည်းမငြိမ်ဘူးအိတ်သာဖြစ်နေရင်လည်းစိတ်ကြမငြိမ်ဘူးအဲ့ဒီရင်ထဲနှလုံးထဲမှာငြိမ်ချမ်းမှုဆိုတော့မရဘူးအဲ့တော့ကြိုးစားအထုတ်လိုက်လို့တတိနဲ့ပညာတွဲဖက်ပြီးလုံးလုံးတဲ့အခါမှာရှင်ထဲမှာလည်းအေးချမ်းသွားတယ်ကိုယ့်ရဲ့အမူအရာကိုယ်စိတ်တွေဟာလည်းလိမ္မာရင်ကျေးသွားတယ်နော်စိတ်ရိုင်းနေမဝင်တော့ဘူးအဲ့လိုစေရင်နေမဝင်တဲ့အနေအထားတစ်ခုဟာကို့မှာခိုင်မာတယ်တကယ်ကို Nobel Prize ဆိုတဲ့မြတ်သောအကျင့်လမ်းကြောင်းမဂ္ဂင်၈ပါးအမှန်မြင်တယ်အမှန်တွေးတယ်အမှန်ပြောတယ်အမှန်လုပ်တယ်မှန်ကန်တဲ့အသက်မွေးမှုရှိတယ်မှန်ကန်စွာကြိုးစားတယ်မှန်ကန်စွာအာရုံစိုက်တယ်မှန်ကန်စွာစိတ်တည်ငြိမ်အောင်ထားတယ်ဆိုတဲ့အားနဲ့အမှန်ကန်နေတဲ့ပြည့်စုံတာတဲ့မြတ်သောအကျင့်ကိုကျင့်လာပြီ။တရားတွေအလုံးပေါ်မှာနှိမ့်ဆက်ညှဉ်းပန်းလို့တဲ့စိတ်လည်းလုံးဝမရှိတော့ဘူး။တကယ်ကိုသူတော်စင်သူတော်မြတ်ဘုရားကိုရောက်သွားပြီဆိုတဲ့ပုဂ္ဂိုလ်ဟာတဲ့လူဝတ်ကြောင့်နဲ့ဘယ်လိုအဝတ်စားမျိုးပဲဝတ်ထားပါစေ။နော်ဘယ်လိုအဝတ်စားမျိုးပဲဝတ်ထားပါစေ။သောပြမနောသောတမနောသဗ္ဗိတ်ခု။အဲ့ဒီပုဂ္ဂိုလ်ကမြင့်မြတ်တဲ့ပြမနာဆိုတဲ့ပုဂ္ဂိုလ်မကောင်းမှုအကုသိုလ်တွေကိုတွန်းလှန်ဖယ်ရှားပြီးပုဂ္ဂိုလ်ဖြစ်တယ်။သောတမနောယင်းနဲ့အပူတွေငြိမ်းအောင်လှုပ်ထားပုဂ္ဂိုလ်ဖြစ်တယ်။ကိလေသာတွေငြိမ်းအောင်လှုပ်ထားတဲ့ပုဂ္ဂိုလ်တမနာဆိုတဲ့ပုဂ္ဂိုလ်ဖြစ်တယ်။သဘိက္ခုအဲ့ဒီဘိက္ခုပုဂ္ဂိုလ်ကိုလူဝကြောင့်ပဲဖြစ်စေဘိက္ခုလို့ယဟန်လို့ခေါ်နိုင်ပါတယ်လို့မြတ်စွာဘုရားကတဏ္ဍတိအမတ်ကြီးနဲ့ပတ်သက်ပြီးထိတရားကိုဟောပေးတာ။အဲ့တော့ဆိုလိုတဲ့အတိပဲကဒီအခေါ်ဟာအဓိကမဟုတ်တော့ပဲနဲ့ရှင်တဲ့အကိရိတာတွေငြိမ်းအေးဖို့ရအဓိကဖြစ်တယ်။ရှင်တဲ့အကိရိတာတွေငြိမ်းအေးသွားရင်ဒီအခေါ်တွေအလုံးဟာထိုက်တန်သွားတယ်လို့ဒီလိုဆိုလိုတယ်ပေါ့နော်။ဒါဓမ္မပဒမှာဒီရှင်တဲ့အကိရိတာတွေအလုံးငြိမ်းသွားတဲ့ပုဂ္ဂိုလ်ဟာယန္နာဖြစ်သွားရင်သူဟာတကယ်ကိုယဟန်ဖြစ်သွားပြီတမနာဖြစ်သွားပြီလူဝနဲ့ယန္နာဖြစ်သွားလဲသူ့ကိုတမနာလို့ခေါ်နိုင်တယ်ဒီလိုဆိုလို့ရပေါ့နော်ဒီနေရာမှာအလုံးကြောင့်ဝရလိမ့်မယ်လူဝကြောင့်နဲ့ယန္နာဖြစ်လို့ရှိရင်နဲ့လမ်းနှစ်သွဲရှိတယ်လမ်းနှစ်သွဲရပါတော့ဆိုရင်လူဝကြောင့်နဲ့ယန္နာဖြစ်သွားရင်ဖြစ်တဲ့နေ့မှာယဟန်ဘဝကုရင်ကုမကုလို့ရှိရင်ပြိဋိဘံဆန်တယ်အဲ့ဒီနေရာမှာ ญาณဖြစ်လို့သိရတယ်ဆိုတဲ့အဓိပ္ပာယ်မျိုးမဟုတ်ပဲနဲ့ပုဂ္ဂိုလ်တယောက်ဟာญาณဖြစ်သွားပြီအဲ့ဒီဖြစ်တဲ့နေ့မှာသူဟာတက်တန်းရှိသေးတယ်သူရဲ့တက်တန်းမကုန်သေးဘူးဆိုရင်သူတော်စေဘုရားသူရောက်ပြီအကယ်၍တက်တန်းကုန်လို့ရှင်လေဒီခန္ဓာကိုယ်ကြီးရဲ့ဒုက္ခတွေ तू မခံတော့ဘူးပြိဋိဘံပြုမယ်လို့ဒီလိုလမ်းနှလမ်းပေါ်မှာ तू ရောက်ရှိသွားတဲ့အဓိပ္ပာယ်မျိုးဆိုတယ်လို့ဒီလိုယူအောင်ဖြစ်တယ်ပေါ့အဲ့ဒီလိုမဟုတ်လို့ရှင်ယ ahanan ဖြစ်လို့သိရတယ်ဆိုရင်တော့ဒါမဟုတ်သေးဘူးလို့ယ ahanan ဖြစ်လို့သိရရင်အရတ္တဘုရား point စင်းဖြစ်သွားမှာပေါ့တရားသူတရားမြတ်ဒီသူ့ဘဝကိုဆုံးသတ်စေလို့ point စင်းဖြစ်သွားမှာဒီလိုတော့မဟုတ်ဘူးเนาะသဘာဝကယ ahanan ရဲ့အသွင်နဲ့ယ ahanan ဖြစ်သွားတဲ့အတွင်စိတ်ဓာတ်နဲ့လူဝကြောင့်ရဲ့အသွင်နဲ့ဒီအဆင်မပြေလို့သူ့ရဲ့စိတ်ဆန္ဒကိုကပဲလူဝကြောင့်တဲ့ယ ahanan ဖြစ်ရင်ယံဘဝကူပြောင်းမှာပဲသူတော်စင်အဝတ်ကိုဝတ်မှာပဲဝတ်လိုက်သည့်အတွက်ကြောင့်သူဟာဘယ်နည်းနဲ့ဖြစ်ဖြစ်ရင်းနှင်းကယ ahanan ဖြစ်သွားလို့ရှိရင်အနေထားပဲလို့ပဲရှိရှိသူ့ကိုပြမနာလို့လည်းခေါ်မှာပဲတမနာလို့လည်းခေါ်မှာပဲဘိက္ခုလို့လည်းခေါ်မှာဒါကဗာနဲ့ပတ်သက်ပြီးတော့ပြောလိုက်တာတော့ဆိုတဏ္ဍတိအမတ်ကြီးအကြောင်းပြုပြောတာတဏ္ဍတိအမတ်ကြီးဟာကောသရမင်းကြီးရဲ့အမတ်ကြီးပဲသို့သောသူဟာခေါင်းဆောင်ပြီးတော့စစ်ပွဲတစ်ပွဲကိုတိုက်တဲ့အခါမှာအောင်းနိုင်ခဲ့တယ်အောင်းနိုင်လို့ဘုရင်ကြီးကဆုတတ်ချတဲ့အနေနဲ့ခொနည်းတိတိသူ့ကိုဘုရင်ယာရုပေးပြီးတော့ဒီချင်းမြောက်တယ်ဘုရင်ယာရုကိုခொနည်းတိတိသူဟာပျော်ရွှင်စွာဘုရင်ဖြစ်နေခံစားပြီးအပျော်လွန်တဲ့အတွက်ကြောင့်နိဗ္ဗာန်ညာမှာသူဟာဒီကချီတဲ့မရိနဲ့ပွင့်လန်းတဲ့ဘင်းကြီးပြီးအဲ့ဒါလိုနေတဲ့အခါမှာသူ့ရဲ့ကချီတဲ့မအမျိုးသမီးတူဦးဟာပင်မလုံးမကပင်မနဲ့အခါမှာစသစမုံမှာပဲဒီလဲကြပြီးတော့ဆုံးသွားတယ်အဲ့ဒီအချိန်မှာသူကတောကဖြစ်သွားတယ်တောကဖြစ်သွားတဲ့အခါကျတော့မြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားစီသွားတော့မြတ်စွာဘုရားတရားဟောတဲ့အခါအဲ့ဒီသူ့ရဲ့တောကတွေဟာငြိမ့်သွားတယ်ဒီအချိန်လေးမှာတောကငြိမ့်သွားပြီးသူဟာတရားနှလုံးသွင်းလိုက်တဲ့အခါမှာအတိညာထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်အမတ်ကြီးဟောစားနဲ့ပဲသူဟာယ ahanan ဖြစ်သွားတယ်။ယ ahanan ဖြစ်ပြီးတက်တန်းစီလို့သူဟာသိဆုံးသွားတယ်။ယ ahanan ဖြစ်ပြီးယဟန်ဘဝမရောက်လိုက်ဖယ်နဲ့ပြိဋိဘံဆံသွားတယ်ဆိုတာ။အဲ့တော့ယဟန်တွေကဆွေးနွေးပြောကြတယ်လူဝတ်နဲ့အခုလို့တဏ္ဍတိအမတ်ကြီးဟာယ ahanan ဖြစ်သွားတယ်ဆိုလို့ရှိရင်သူဘယ်လိုခေါ်မလဲတမနာလိုခေါ်မလားယမနာလိုခေါ်မလားဘိက္ခုလိုခေါ်မလားဆိုမြတ်စွာဘုရားကယင်းနေကခရိတာတွေငြိမ့်တာကအဓိကဖြစ်လို့ယင်းနေကခရိတာတွေငြိမ့်သွားတာနဲ့တပြိုင်တည်းသူ့ကိုယမနာလိုလည်းခေါ်လို့ရတယ်တမနာလိုလည်းခေါ်လို့ရတယ်ဘိက္ခုလိုလည်းခေါ်လို့ရတယ်လို့ဒီလိုဟောကြားတဲ့တရားပဲဖြစ်တယ်ပေါ့အေးဒီအဆင့်ကိုရောက်အောင်ပါတတိနဲ့ပညာကိုတိုးမြင့်ပြီးတော့ကြည့်ရမှာလို့ဒီလိုဆိုလို့ရပေါ့နောက်မြတ်စွာဘုရားဟောတဲ့ဆုံးမဩဝါဒပေးတဲ့တရားတစ်ပုဒ်ကတော့ဟိရိနိတိတောပုရိတောကောစိတ်လောကတမိန်ဝိသတိယောနေထံအပဘောတိတိအတောဘဒရောကတာမိဝါလောကမှာကိုယ့်ကိုယ်ကိုနိုးထလာအောင်တတိနဲ့ပြေဖို့လိုတယ်တမဟာဖြင့်လူတွေဟာကံကုန်အယုံကိစ္စတွေထဲမှာပြောနေကြတယ်။ဥပမာလူငယ်လူရွယ်တွေဆိုအလုံးနဲ့ပြောနေတယ်။အပေါင်းအသင်းတွေနဲ့ပြောနေတယ်။နော်။အပေါင်းအသင်းတွေနဲ့ပြော။နေစဉ်လုံးနေတဲ့ဒီလုံးနေကြကိစ္စတွေနဲ့ပြောနေတယ်။အတွေးတွေနဲ့ပြောနေတယ်။ပြောတဲ့အခါမှာကောင်းတာလည်းလုပ်တယ်မကောင်းတာလည်းလုပ်တယ်။ကိုယ့်ကိုကောင်းမကောင်းကိုရွေးချယ်ခြင်းလုပ်တဲ့နာနဲ့မလုပ်တဲ့နာကိုရွေးချယ်ခြင်းဆိုတာမလုပ်ဘူး။စိတ်လို့ကိုလို့ပြောဖို့ပါဖို့ဆိုတဲ့စိတ်ကိုလွတ်ပြီးတော့ထားလေးရှိကြတယ်။ထားတဲ့အခါမှာသူဟာဘာဖြစ်လဲလို့ဆိုရင်မဟုတ်တာလည်းလုပ်ပြီးသွားတယ်နော်။မကောင်းတာတွေလည်းလုပ်ပြီးသွားတယ်။အပြစ်ရှိတဲ့အလုပ်တွေလည်းလုပ်ပြီးသွားတယ်။အဲ့လိုလုပ်တဲ့အခါမှာရှင်ထဲမှာ ဒီအကုသိုလ်တွေကဖြစ်ပေါ်လာအကုသိုလ်ဆိုတာသူကတဘာဝကိုကအပြည့်ရှိတဲ့တရားမျိုးအကုသိုလ်လို့ခေါ်တာလူတွေရဲ့တဏ္ဍာမှာမသိမတဲ့နှလုံးသွင်းလိုက်တာနဲ့တပြိုင်နက်အကုသိုလ်ဆိုတာဖြစ်တယ်မမကန်နှလုံးသွင်းနိုင်တဲ့အခါမှာကုသိုလ်စိတ်ဆိုတာဖြစ်တယ်အဲ့လိုလောဘတွေဒေါသတွေမောဟတွေမမနာတွေအိတ်တာတွေမစ္စရိယတွေရင်ထဲမှာအပြည့်ဖြစ်ပြီးတော့ဒီအကုသိုလ်တရားတွေအပျော်ဆိုးအနေထိုင်ဓာတ်တွေကိုမထိမ့်သိမ့်မဲနဲ့ပြောသလိုနေတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးဟာလောကမှာရှိတယ်ပေါ့နော်ဖျားမေ့တရားမေ့အဲ့လိုမေ့နေတယ်ပုဂ္ဂိုလ်မျိုးတွေရှိတယ်အဲ့လိုမဖြစ်အောင်ဘာနဲ့ထိမ့်သိမ့်ရမလဲဆိုကိုလုံးတဲ့အလုပ်တစ်ခုဟိရိနိတိတော်ဒါတခုတည်းကိုပြောလိုက်တာကိုချင်းတရားနဲ့ပတ်သက်လာလို့ရှိရင်ကိုလုံးနေတဲ့အလုပ်ပေါ်မှာဟိရိနိတိတော်အဆက်တရားနဲ့ထိမ့်ပါလို့ပြောတာနော်အဆက်တရားနဲ့ထိမ့်မကောင်းတာလှုပ်တာကိုမဆက်ဘူးဆိုလို့ရှိရင်အကုန်လှုပ်တတ်တယ်အကုန်လှုပ်တယ်လောကမှာခင်မိတယ်ထင်ပြီးတော့လှုပ်ကြတာတွေလည်းအများကြီးပဲအဲ့တော့အဆက်တရားနဲ့ထိမ့်ရမယ်ဟိရိနဲ့ထိမ့်ရမယ်ဟိရိယေဩတ္တပယေဒီနှစ်ခုကိုလောကပါလာတရားလို့ခေါ်တယ်။ကိုယ်ကုန်သိက္ခာကိုကိုယ်တမိုးထားတာကဟိရိ။ပတ်ဝန်းကျင်ကိုလေးစားတာအလေးထားတာကဩတ္တပ။အဲလိုကိုယ်ကိုယ်ကိုကိုယ်ကိုလေးစားတယ်ကိုယ်ကိုတမိုးထားတယ်ပတ်ဝန်းကျင်ကိုလေးစားတယ်ဆိုရင်ဟိရိဩတ္တပနှစ်ခုရှိမှကိုချင်းသီလဆိုတာဖြစ်တယ်။အတ္တဆိုတာအဲ့ဒီကိုယ်ချင်းသီလဆိုရယ် morality ဟာဟိရိဩတ္တပကင်းသွားလို့ရှင်မဖြစ်နိုင်လူဟာဒီကိုချင်းတရားတွေယူရင်ပျက်စီးသွားတယ်ပေါ့ကိုချင်းတရားယူရင်ပျက်စီးသွားလို့ရှင်စီးပေါက်သွားတဲ့သဘောပဲလှုပ်ချင်လှုပ်တာပေါ့အဲ့ဒီလိုလှုပ်ချင်တာလှုပ်ပြီးတော့အပြစ်တွေမဖြစ်ရအောင်မြတ်စွာဘုရားကဟိရိနဲ့တားမြစ်ပါတဲ့ကိုယ်စိတ်လေးကိုကိုမကောင်းမှုအကုသိုလ်တွေကိုမလုပ်မရအောင်ဟိရိနဲ့တားလိုက်ပါအရှက်နဲ့တားလိုက်ပါအဲ့ဒါလို့အရှက်နဲ့တားတဲ့ပုဂ္ဂိုလ်ဟာဘာနဲ့ဥပမာတူတုံးဆိုလို့ရှိရင်ဒီအိပ်ပျော်နေတဲ့ပုဂ္ဂိုလ်တယောက်ကိုနှိုးလိုက်သလိုသူဟာအတိတရားတွေဝင်လာပြီးတော့ဟာငါလုံးနေတာတွေမှားနေပါလားအရှက်မဲ့တဲ့လုံရက်တွေငါလုံးမိပါလားလို့ကိုယ့်ကိုသိလာဥပမာမဲ့ဒီအဲ့ဒါမှမျိုးရိုးကောင်းတဲ့မြင်းတစ်ကောင်ဟာကြာဘုတ်ကလေးမြောက်လိုက်လို့ကြာဘုတ်အရေးအောင်လေးမြင်လိုက်ရင်ငါတော့ရိုက်ခံရတော့မှာပဲအရေးမခံရအောင်ငါလှုပ်ပဲဆိုပြီးတော့ကြာဘုတ်လေးကိုကြည့်တာနဲ့အဲ့ဒီကြာမြင်းဟာကိုယ့်ကိုပြင့်ပြီးတော့လှုပ်ချိုးစားတော့တာပဲဖြစ်တယ်အေးအဲ့ဒီသဘောတိုင်းပဲရသော်ဗျာဟိရိနဲ့မကောင်းမှုအကုသိုလ်တွေကိုယ့်ရင်ထဲမှာမရအောင်ထိမ့်သိမ့်လိုက်ပါဒါဟိရိလို့ပြောတာဟာသီလနဲ့ထိမ့်သိမ့်ခံလိုက်တာသူများတဲ့တတ်ချင်းဆိုတဲ့ပါဏာတိပါဒကထိမ့်တယ်သူများဟုတ်စွာပတရားယူခြင်းဆိုတဲ့အာရိဏဒါနထိမ့်တယ်အဲ့ဒါလို့ကိုချင်းတရားပြက်မဲ့ကိစ္စတွေကိုဟိရိနဲ့ထိမ့်လိုက်တာထိမ့်လိုက်တော့ကိုယ့်ရင်ထဲနှလုံးထဲမှာအကုသိုလ်တွေမဖြစ်တော့ဘူးအဲ့ဒါလို့အကုသိုလ်မဖြစ်အောင်ထိမ့်ပါလို့ဒီလိုဟောတာအဲ့တော့အဲ့ဒါလို့ထိမ့်တော့ဘာဖြစ်လဲအတောယထာဘဒ္ဒောကတနိဝိထောကောင်းတဲ့မျိုးရိုးကောင်းတဲ့မြင့်တဲ့ကောင်ဟာကြာဘုတ်ကလေးနဲ့တစ်ချိန်လောက်ပြလိုက်တာနဲ့အဲ့ဒီမြင့်ဟာကြိုးစားလာကြိုးစားလာတယ်ကြာဘုတ်နဲ့အတုမခံတော့ဘူးနော်ကြာဘုတ်ကိုင်နာမြင့်ကလေးကမြင့်ဟာအလုတ်ကြိုးစားလောက်လာပြီအတ္တမိနောတံဝိခိနောဘဝထာအဲ့ဒါလိုပဲလူတယောက်ဟာအမတ်တမဲ့နဲ့ဒီအမတ်တမဲ့မနေတော့ဘူးမနေတော့တီလာလုံအောင်ကြိုးစားလာတယ်ကိုယ်စိတ်ထဲကအငြိအကြေးတွေကင်းသွားအောင်ကြိုးစားလာတယ်နော်ဘဝတန်တရားကြီးပေါ်မှာအမှန်ကန်ရှုမြင်လာတယ်အိုချင်းနာချင်းတည်ချင်းဆိုတာတွေကိုကြောက်ရမှန်လမ်းရမှန်တည်လာတယ်အမတ်တမဲ့မနေတော့ဘူးအဲ့လိုမနေတော့ကိုယ်ရင်ထဲမှာဘာတွေပြည့်စုံအောင်လုပ်တော့ဆိုရင်ဒီတဏ္ဍာလို့ခေါ်တဲ့ကုသိုလ်ကောင်းမှု လုပ်ငန်းတွေပေါ်မှာစိတ်ဝင်စားလာတယ်။သီလဆိုတဲ့ကိုကျင့်တရားတွေကောင်းလာတယ်။ဝီရိယလို့ဆိုတဲ့ကိုယ်ရင်နဲ့နှလုံးနဲ့ကမကောင်းတဲ့အာဟုသူတွေပွင့်ရအောင်ကြိုးစားတယ်။ဝင်လာတဲ့အာဟုသူတရားတွေကိုဖယ်ရှားဖို့ကြိုးစားတယ်။မဖြစ်သေးတဲ့ကုသတရားတွေဖြစ်အောင်ကြိုးစားတယ်။ဖြစ်ပြီးသားကုသတရားတွေတိုးပွားလာအောင်ကြိုးစားတယ်။အဲ့ဒီကနေတဆင့်တည်းပြီးကိုယ်စိတ်လေးဟာအာယုန်လေးတစ်ခုကိုမထိငိမ့်အောင်ကြိုးစားလာတယ်။တရားတစ်ပါးကိုကြည့်ပြီးခန္ဓာကိုယ်ရဲ့သဘာဝတွေကိုဆုံးမြတ်နိုင်တဲ့အသိဉာဏ်နဲ့ဆင်ခြင်စဉ်းစားတယ်။တမ္ပန္နဝိသဆရဏပဋိသတ္တာသူဟာအတိညာရောအကျင့်တရားနဲ့ရောပြည့်စုံအောင်လုပ်တယ်အမြဲတမ်းတတိရှိတယ်အဲ့ဒီလိုသာဝရတတိပွေးပြီးတော့ကိုယ့်ရင်ထဲနှလုံးထဲမှာမကောင်းတဲ့အာဟုသူတရားတွေကိုဖယ်ရှားနေတဲ့ပုဂ္ဂိုလ်တယောက်ဟာသဟိတ္တထဒုက္ခမိတ္တအနပကံဒုက္ခရောက်မဲ့အလုတ်တွေအားလုံးကိုဆွတ်လွတ်ပြီးသားဖြစ်သွားဆင်းရဲဒုက္ခတွေကိုဆွတ်လွတ်လိုက်တာပဲဖြစ်တယ်ဒီလိုမခြင်းမဲနဲ့နေမဲ့ဆိုရင်တန်တရာထဲမှာတဝဲလက်လက်နဲ့ဆင်းရဲဒုက္ခကြုံရမှာဖြစ်တယ်အဲ့ဒီဆင်းရဲဒုက္ခတွေကလွတ်ဖို့အတွက်ခန္ဓာတတိပညာတိုးပွားလာအောင်ကျင့်သင်ကျင့်လိုက်တဲ့မေရှိပါကျင့်တရားကိုကျင့်ကြံကြိုးကိုပွားများအထုတ်လိုက်မယ်ဆိုရင်တန်တရာထဲမှာတည်ရမယ်ကြုံတွေ့ရမယ်ဆင်းရဲဒုက္ခတွေအားလုံးကိုဆွတ်လွတ်လိုက်ရရောက်သွားတယ်ပေါ့အဲ့ဒီသောတာပန်ဖြစ်သွားလို့ရှင်ခုနှစ်ဘဝပဲတန်တရာထဲမှာရှိတော့မယ်ခုနှစ်ဘဝအတွင်းသာဒုက္ခရောက်တော့မယ်တဂရကံဖြစ်သွားလို့ရှင်သုံးလေးဘဝပဲဒုက္ခရောက်တော့မယ်အနာဂံဖြစ်သွားလို့ရှင်ဘဝတွေဟာတူတောင်းပြီးတော့သွားတယ်ယန္နာဖြစ်သွားပြီဆိုရင်ဘဝအားလုံးကလွတ်သွားပြီဆင်းရဲဒုက္ခတွေအားလုံးလွတ်မြောက်သွားမှာဖြစ်တယ်အဲ့ဒီအနေထားမျိုးရောက်အောင်ကျင့်ကြံကြိုးကိုကြိုးစားအထောက်ရမယ်လို့မြတ်စွာဘုရားကတတိပေးဆုံးမတာပဲဖြစ်ဒီလမ်းကြောင်းကနေမင်္ဂန်တဲ့လမ်းကြောင်းနဲ့ကျင့်ကြံကြိုးကိုအထောက်ခြင်းအပြင်ကိုယ်ရင်နဲ့နှလုံးထဲမှာတတိနဲ့ပညာပြည့်စုံလာပြီးဆိုရင်ဘဝကိုမမှန်ကန်ကန်သိပြီးတော့ဘဝနဲ့ရှိနေတဲ့အချိန်မှာရဲ့ရဲ့ဝန်ရင်ဆိုင်နိုင်ပြီးနောက်ဆုံးမှာဘဝကိုကြော့ဖြတ်သွားပြီးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မှာဖြစ်တယ်လို့မြတ်စွာဘုရားဆုံးမဩဝါဒပေးတာတရားချစ်ခင်သုရောစင်ပရိသတ်ပေါင်းတို့မြတ်ဗုဒ္ဓရဲ့ဆုံးမဩဝါဒဓမ္မဗရဒေသနာမှာလာတဲ့အတိုင်းမကန်တဲ့အချက်နေနေတာပဲကိုယ်ရင်နဲ့နှလုံးထဲကကိလေသာပူပန်မှုတွေကိုဖယ်ရှားနိုင်မှာဖြစ်တာမို့ကိုယ့်ရဲ့ရင်နဲ့နှလုံးထဲမှာဖယ်ရှားနိုင်ကြောင်းဖြစ်တဲ့တတိနဲ့ပညာတို့မြင့်ရေးအကျင့်တရားကိုကိုယ်စီကိုယ်စီချင့်ကြံကြိုးကိုပွားများအားထုတ်နိုင်ကြပါစေကုန်တည်းမေတ္တာပို့ရအောင်တတဝါများစွာဖေးရန်ကွာချမ်းသာကြပါစေတတ္တဝါများစွာပြီးရန်กว่าချမ်းသာကြပါစေမေတ္တာရေကြံသုံးငါဖြံငြိမ်းချမ်းကြပါစေမေတ္တာရေကြံသုံးငါဖြံငြိမ်းချမ်းကြပါစေသေရှိကြမ္မာစိတ်ချမ်းသာလူရဆန္ဒပြည့်ပါစေသေရှိကြမ္မာစိတ်ချမ်းသာလူရဆန္ဒပြည့်ပါစေဓမ္မောတရံပိဝိတဝါနဝိသာသဗ္ဗေတမှုဟတာအစရာမရာတိတိဘာဝံနိဗ္ဗာန်ံယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တောကိမြောက်ကြည်အေးတရားစေကိုပြိဝိတောဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသတဗ္ဗေပုစ္ဆာညံ့ောင်းကိလေသာစေတောဟူသမျှတို့သည်သမုဟတာပိဉ္စပဲတွင်ရေမတင်တကဲ့သို့ကိစ္စင်တွင်ပြောင်းပြီးမရောအောင်ပဲဖြောင်းအကုန်သည်ဟောတုစစ်စစ်မသိဖြစ်ကြပါစေကုန်သတည်း Asaramaram ujjene kwa najjene kinti jene shindhato Didivam giridahu bukhade kije ya sipche bethato Nivana nivahu kho ibhivrodo Dharavodya chikinsikam vinyaturozim yadudhi Yandu parvi sinzim jindem jindve Malle bhundi sayyavdo muja vasi gondadi.